'cause it only serves to make me more determined to achieve my final goal.
My mother, you know, got her PhD in math, and in fact, my mother is the first woman in Myanmar to get a PhD in mathematics. And
ကျမအမေကတင်ချမှာပါရဂူပွဲရခဲ့ပါတယ်။တကယ်တော့ကျမအမေဟာတင်ချပါရဂူပွဲရတဲ့မြန်မာနိုင်ငံကပထမဆုံးအမျိုးသမီးဖြစ်ပါတယ်။သူခေတ်တုန်းကမြန်မာနိုင်ငံကိုပြန်သွားပြီးတက္ကသိုလ်မှာစာတင်ကြားပို့ချတဲ့အခါအမေရိကန်ပြည်ထောင်စုကတင်ချဘာသာနဲ့ပါရဂူပွဲရလာတဲ့တဦးတည်းသောအမျိုးသမီးဖြစ်ခဲ့ပါတယ်။ဒါကြောင့်ကျမဘဝမှာအတူတူအားကျစရာပုံကိုယ်တွေနဲ့အမျိုးသမီးတွေထဲမှာကျမအမေဟာကျမအတွက်အဦးဆုံးအားကြရတဲ့ပုံကူဖြစ်ပါတယ်။ကျမအမေရဲ့တင်ချာကိုညနိုးတံပိုးထားမှုကိုကျမအမွေဆက်ခံလိုက်တာပါ။အ
ဲ့ဒါကတော့ NASA ကအမေရိကန်အာကာသစူးစမ်းလေ့လာရေးဌာနရဲ့ Caltech ကို California ဆက်မှုတက္ကသိုလ်မှာ JPL လို့တူောက်ခေါ်တဲ့ Jet Propulsion Laboratory ဌာနမှာအင်အားဂျူကိုလွှတ်တင်မှုအစီအစဉ်ရှိတဲ့ Mars Helicopter Project ကိုဦးဆောင်နေသူမြန်မာအမျိုးသမီးမတ်မီမီအောင်ကသူမိခင်တင်ချာပါရဂူပွဲရတက္ကသိုလ်ဆရာမတူရဲ့ကျေးဇူးကြောင့်ပြီးဖြစ်သူလဲတင်ချာဝါဒနာပါပြီးအခုလို NASA အမေရိကန်အာကာသလေ့လာရေးဌာနမှာတာဝန်ထမ်းဆောင်မှုကြိုးပမ်းတက်လှမ်းနိုင်ခဲ့တာဖြစ်တယ်လို့ပြောပြခဲ့တာပါမိခင်လိုပဲတင်ချာကိုမြန်နိုးတဲ့အတိုင်းတင်ချာနဲ့ပတ်သက်တဲ့ဘာသာရပ်တွေကိုလည်းသူစီးပူးခဲ့တယ်လို့မမီမီအောင်ကပြောပါတယ
် Finally I took some classes in signal processing communications
ဒါကြောင့်ကျမကဆက်သွယ်ရေးအချက်ပြဆိုင်ရာဘာသာရပ်တွေကိုသင်ယူခဲ့ပါတယ်။အာကာသစူးစမ်းမှုနဲ့ပတ်သက်တဲ့ဘာသာရပ်တွေကိုယူခဲ့ပါတယ်။ချာမှာကျမကအားလုံးကိုသိနှစ်သက်ပါတယ်။ကျမရဲ့မဟာသိပ်တန်ဘွဲကဆက်သွယ်ရေးအချက်ပြအထူးပြုလေ့လာတဲ့ဘာသာရပ်ဖြစ်ပါတယ်
။ဘွဲရပြီးအာကာသနဲ့ပတ်သက်လို့အလုတ်ကိုင်းရှာဖွေရမှလေ JBL နဲ့အင်တာဗျူးရနိုင်မှုအတွေ့အစွမ်းကုန်ကြိုးပမ်းခဲ့တယ်လို့လေသူကအခုလိုရှင်းပြခဲ့ပါတယ
် Time came closer for me to interview with different places JPL was one of the places that came to campus
အလုပ်ကိုင်းတွေအင်တာဗျူးဝင်ဖို့ပြင်ဆင်ရတဲ့အချိန်ရောက်လာပါတယ်အဲ့ဒီတည်းမှာ JPL လည်းပါဝင်ပါတယ်ကျမလည်းဒီအတွက်ကျောင်းသားဘဝမှာကျမကြိုးပမ်းခဲ့တဲ့ထူးချွန်မှုမှန်သမျှကိုပြသနိုင်ဖို့ပြင်ဆင်ခဲ့ပါတယ်နောက်ဆုံး JPL နဲ့အင်တာဗျူးရခဲ့ပါတယ
်မမီမီအောင်ဟာ JBL ဌာနမှာထူးချွန်တဲ့မြို့သမီး14ဦးနဲ့တဦးအပါအဝင်ဖြစ်ပြီးတော့သူ့အကြောင်းကိုအခုလိုဌာနရဲ့ website မှာဗီဒီယိုမှာဖော်ပြထားတာဖြစ်ပါတယ် JBL ဌာနမှာအမျိုးသမီးထူးချွန်သူ14ဦးလို့ရှိရမှာအာရှနိုင်ငံကမြန်မာအမျိုးသမီးမမီမီအောင်အပါအဝင်ဗီယက်နမ်ကလျှစီးပြေးဒုက္ခသည်ဖြစ်အမေရိကန်ကိုရောက်ခဲ့သူမယ်လနီချောင်းခမာနီလက်ချက်ကြောင့်ဖခင်ဖြစ်သူဆုံးရှုံးခဲ့သူကမ္ဘောဒီးယားနိုင်ငံသူခနာရာအလက်စ်နဲ့ဗီယက်နမ်မှာဆေးကုမျိုးကြဆုံးပြီးအင်ဒိုနီးရှားဒုက္ခသည်စခန်းမှာတနေ့နေထိုင်ခဲ့ရာကတည်စီပြေးဒုက္ခသည်ဖြစ်ရောက်ရှိလာတဲ့ဟေဒီဟာမန်အဆရှိတဲ့အရှိတောင်အာရှကစီပြေးဒုက္ခသည်တွေလည်းပါဝင်တာတွေ့ရပါတယ်မြန်မာမျိုးသမီးမမီမီအောင်ကတော့အမေရိကန်အာကာသစူးစမ်းလေ့လာရေးဌာန NASA မှာ JPL ရဲ့ Autonomous System ဌာနမှာလက်ထောက်ညွှန်ကြားရေးမှူးတူလည်းဖြစ်ပါတယ်လောလောဆယ်သူဟာMars အင်္ဂါဂျူကိုစူးစမ်းလေ့လာရမှာတုံးနိုင်တဲ့ Mars Helicopter စီမံကိန်းမှာမန်နေဂျာတူလေးဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုမှာမွေးဖွားခဲ့ပြီးမိဘတွေကတော့သင်္ချာပညာရှင်နဲ့အစားအစာဆိုင်ရာဓာတုပညာရှင်တွေဖြစ်ခဲ့ပါတယ်။သူအသက်2နှစ်ခွဲအရွယ်မှာ1980ခုနှစ်ဖြစ်တဲ့စစ်အာဏာသိမ်းပြီး7နှစ်ကြာမှမြန်မာနိုင်ငံကိုမိသားစုပြန်ခဲ့ရမှာထိုစီမြန်မာနိုင်ငံမှာဒီမိုကရေစီခွင့်ရေးခေါင်းပါကလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပွားနေတာလည်းဖြစ်ပါလေ။ဒါကြောင့်မို့လို့သူတို့မိသားစုနေခဲ့ရတဲ့ဘဝနဲ့ပတ်သက်လို့အခုလို့သူကဗီဒီယိုမှာပြောပြခဲ့ပါလေ
။ Life in Burma, Myanmar, now called, is very different. There were just very few things that were available to regular families.
မြန်မာနိုင်ငံမှာနေထိုင်ခဲ့ရတဲ့ဘဝကတိတ်ကိုကွာခြားပါတယ်။တာမန်မိသားစုတွေတက်နိုင်တဲ့ပစ္စည်းကလည်းရှားပါတယ်။ကျမနေခဲ့တာကရိုးရိုးအိမ်ပါပဲ။ကျမ်းပြင်ကတမန်တလင်းဖြစ်ပြီးတော့အိမ်ရှိမှာရေတွင်းနေပါကျမတို့စီမှာတီဗီမရှိပါဘူးရေဒီယိုဆိုလဲကိုဖွင့်ချင်တိုင်းဖွင့်နားထောင်လို့မရပါဘူးတချို့ရက်တွေတချို့အချိန်တွေကျမကိုနားထောင်ချင်တာတွေကိုနားထောင်ခဲ့ရပါတယ
်အကျက်တဲတွေကြားကသူအသက်7နှစ်အရွယ်မှာမိဘနှစ်ပါးဟာမလေးရှားတက္ကသိုလ်မှာအလုပ်ရခဲ့ကြရာကသူ့ကိုမလေးရှားရှိအင်္ဂလိပ်ကျောင်းတစ်ကျောင်းကိုပို့နိုင်ခဲ့ပြီးမမီမီအောင်ဟာစာကျူးစာခဲ့တဲ့အတွက်ကြောင့်လေ မိဘတွေကသူအသက်16နှစ်မှာသူ့ကိုအမေရိကန်ပြည်ထောင်စုကိုပို့ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာသူဟာအယ်လီနိုယ်တက္ကသိုလ်မှာ1988ခုနှစ်ကသိပ္ပံပွဲရခဲ့ပြီး1990ခုနှစ်မှာတော့ဖြတ်စစ်အင်ဂျင်နီယာမဟာသိပ္ပံပွဲကိုရရှိခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုဘော်မှာစူးစမ်းလေ့လာဖို့2020မှာလွတ်တင်မဲ့ဂျိုဘော်သွားယင်တွေမှာမောင်းတူမဲ့ဒရုန်းယင်အမျိုးအစားကိုတပါတီပို့ဆောင်ဖို့ NASA ကပြင်နေတဲ့အဖွဲ့မှာသူကဥဆောင်နေတာဖြစ်ပါတယ်။သူတို့အဖွဲ့အနေနဲ့2020မှာအင်္ဂါဂျိုကိုလွတ်တင်မဲ့ Rover Cars စက်ရုပ်ရင်းနဲ့အတူ MSH လို့ခေါ်တဲ့ Mars Scouting Helicopter မောင်းတူမဲ့ဒရုန်းယင်ကိုထည့်ပေးဖို့စီစဉ်နေတဲ့အကြောင်းကို2015ခုနှစ်ကကောက်တိတ်တက္ကသိုလ်ကကြီးမှုတဲ့ရှင်းလင်းပွဲမှာသူကအခုလိုတင်ပြသွားခဲ့ပါတယ်။
It's going to scout ahead of a planetary surface rover to provide high resolution aerial images. Okay, so the thought is for a high resolution camera to complementary to a rover, you know, be able to fly far ahead of the rover to get high
resolution images. ဒီမှာသွားနိုင်တဲ့ rover ရင်းလေးလေ့လာဖို့ထွက်ခင်မှာမောင်းတူမဲ့ drone ရင်ကသူ့မှာတက်ထားတဲ့ကင်မရာနဲ့ကောင်းကင်ဓာတ်ပုံတွေရိုက်ပို့ပြီးကြိုတင်ပြီးတော့စူးစမ်းပေးမှာပါ။မောင်းတူမဲ့ drone ရဟတ်ယင်ကကြိုပြန်တမ်းပြီးပို့ပေးတဲ့ပုံတွေကို rover မှာရှိတဲ့ဆက်ကစစ်ဆေးပြီးတော့သိပ္ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာသုတေသနအတွက်သွားတင်နေဘယ်နေရာကိုတော့မသွားတင်ဘူးဆိုတာကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ်
။အင်္ဂါဂျိုပေါ်မှာလွန်ခဲ့တဲ့9နှစ်ကစူးစမ်းလေ့လာဖို့ဆက်ရုပ်ရင်းတွေကို NASA ကလွတ်တင်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်လေသူတို့တီထွင်နေတဲ့မောင်းတူမဲ့ drone ယင်ဟာအင်္ဂါဂျိုကိုစူးစမ်းလေ့လာရမှာဆက်ရုပ်ရင်းကိုအထောက်အကူပြုစေမယ့်အကြောင်းလဲ NASA သိပ္ပံပညာရှင်ဒေါက်တာဗဒေရာတင်က VOA ကိုရှင်းပြခဲ့ပါတယ
်။လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုပေါ်ကို Curiosity လို့ခေါ်တဲ့ကားဆက်ရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာအဲ့ဒီပေါ်မှာအလုံးလုံးနိုင်ခဲ့ပါတယ်။အခုလောလောဆယ်ရှိ Curiosity ဆိုတဲ့ Robot ဆက်ရုပ်ကလေးကစမ်းပြီးတော့တွားနေရတဲ့အခါကျတော့အချိန်ကုန်ပြီးတော့လိုအပ်တဲ့သိပ္ပံအချက်လက်ကိုမရနိုင်ဘူးဖြစ်နေတယ်။ဒါကြောင့်ဆက်ရုပ်ကလေးသိပ္ပံအချက်လက်စုဆောင်မှုအတွက်ကိုစပြီးတော့လှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပိုကောင်းမယ်ဆိုတဲ့အစီအစဉ်ရှိခဲ့ပါတယ်။အဲ့ဒါ1990လောက်ကျေက NASA ကနေပြီးတော့ဒီကင်းထောက်လေမြန်လေးတွေကိုပြန်ဖို့အတွက်စီစဉ်ရောဒီဇိုင်းရောအမျိုးမျိုးလုပ်ခဲ့တယ်။ဒါပေမဲ့မလုပ်ဖြစ်ခဲ့ဘူး။အဲ့တော့2020အင်္ဂါဂျိုဆက်ရုပ်ယင်ကလေးပေါ့နော် Mars 2020 Rover Mission လို့နာမည်ပေးထားတဲ့အဟုပြစ်တင်မှာဖြစ်ပါတယ်။အဲ့ပြစ်တင်တဲ့အခါကျတော့အခုဘာလုပ်ထားလဲဆိုတော့ NASA နေပြီးတော့ MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာဂါတာသိပ္ပံဌာနကွဲရနေပြီးတော့စူးစမ်းနေပါတယ်။ Mars Helicopter ဖနက်ထည့်တဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူက2ပေါင်လောက်ပဲလေးတယ်။ဒီနေ့ကို3မိနစ်လောက်ပဲပြန်တန်းချိန်ရှိတယ်တနည်းကိုမိုင်ဝက်တာတာခီးလောက်ပဲရောက်နိုင်နဲ့ဒီဟဲလီကော်ပတာလေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီ။ဒီဟဲလီကော်ပတာကို2020မှာ Mars 2020 Robot ကားဆက်ရုပ်ကလေးနဲ့သိပ္ပံအချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ဖွင့်လိုက်တာဖြစ်ပါတယ်
။အင်္ဂါဂျိုပေါ်မှာလေ့လာဖို့2020မှာ NASA ကလွတ်တင်မဲ့ Rover Robot ဆက်ရုပ်ရင်း Mission နဲ့အတူမမီမီအောင်ဦးဆောင်တဲ့ MSH for Mars Helicopter Project ရဲ့ Mars Scouting Helicopter ဆိုတဲ့မောင်းတူမဲ့ drone ယင်ကိုအတူဆိတ်လို့နှိုင်းပေးအလားလာလဲရှိတဲ့အတွက်ကြောင့်လေကောင်းကင်တမှုခြေကိုဆွလဲမလွတ်စတန်းရမြည်သည်ဆိုတဲ့သူရိုးစကားဟာမြန်မာမျိုးသမီးတဦးရဲ့အာကာသအောင်မြင်မှုကိုဖော်ကျူးရာရောက်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြို့သမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင
် You can bend but never break me 'cause it only serves to make me more